မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကထွက်ပြေးလာကြတဲ့ခံမှန်းခြေရိုးဟင်ဂျာဒုက္ခသည်6သိန်းလောက်ရှိနေပြီးတော့ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြောဆိုနေကြတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခရိုင်တွင်ကဒုက္ခသည်စခန်းဒီမှာဒုက္ခသည်ဦးရေကထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်အော်တွေကဘတ်ဆန်ချာကျုံးကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တ လိုလာလာဆန္ဒရှိဖို့လိုအပ်တယ်လို့နေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးမိစေဖြစ်ကြောင်းလည်းမနေ့ကဂျာကာမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အခုလိုမျိုးကျိုးမော်ကိုရွှေ့ပေးမယ့်အစီအစဉ်ကိုကြိုဆိုကြောင်းဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံလက်ထောက်ကော်မရှင်နာမင်းကြီးရဲ့ပြောဆိုချက်အပေါ်မှာတော့ကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းနေဒုက္ခသည်တချို့ကကန့်ကွက်ပြောဆိုလိုက်ပါတယ်။ဒီကျိုးဟာကတ်နုကျိုးဖြစ်တယ်လို့ရေလွှမ်းမောနိုင်တဲ့အသက်အမြင်ရှိတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလတာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းကတာဝန်ခံတွေအကုန်သိနေကြပါတယ်လို့လည်းဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကုမျိုးတန်ကပြောပါတယ
်။အဲကျိုးဘက်ကဘတူးမအဲကောမဆန်နာမရှိပါဘူး။ဘာဖြစ်လို့ဆိုရင်ဒီဒုက္ခသည်ဘဝအမြင်ကြတာကမရှိပါဘူး။ဒါအဲ့ကျောင်းကမူရတီမှာကိုရေလွင်းမယ်ဆိုရင်ကအဲ့ကျောင်းကတော့ရေလွင်းနိုင်တဲ့ကျောင်းစီးရတဲ့ကျောင်းမျိုးဘယ်လိုကဆင်းရဲတဲ့ကွာအဲ့ဒီကျောင်းအမဖြစ်ပါဘူးအဲ့ဒီကလာကမူရအာကဒီဒုက္ခတွေဆိုကျန်ကျဲနေဆိုတာကိုကျိုးဆိုတာကဒီကလာကမကကျွန်တော်တို့ဒီမှာရှိနေတဲ့ဒုက္ခတွေဒီလောကကြီးဟိုသာနာသာနာပြီးတော့ပြောတာသူမထွက်ပါဘူးအဲ့ဒီကျွန်တော်ဘယ်လိုမျိုးကျွန်တော်ဆိုတာအခုလိုအားလုံးသိပါတယ်ဒီကုလသမဂ္ဂလည်းဒီနိုင်ငံတကာအင်ဂျီအိုလည်းပြည်ရဲ့လောကရဲ့အပေးတွေကလည်းသိပါတယ်အဲ့ဒီအဲ့ကျွန်တော်ဘယ်လိုမျိုးကျွန်တော
်မကြသေးခင်ကမှဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေတွေအထူးကိုယ်စားလှယ်ယဟီလီကလည်းမုတ်တုံရာဒီမှာပြင်းထန်တဲ့မုန်တိုင်းတန်နဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခတွေတွေကိုပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ဆိုရင်းနဲ့သဘောထားပြောဆိုထားပါတယ်။သူတို့ဟာမြန်မာပြည်ကနေအသက်သေးကနေဆိုရင်တို့ပြေးလာခဲ့ကြရတဲ့ဒူဟင်ဂျာဒုက္ခတွေတွေဖြစ်ပြီးလူသားချင်းစာနာသူတွေအနေနဲ့လူသားတဦးချင်းစီရဲ့လူအသက်တန်ဖိုးကိုလေးစားပေးကြဖို့ကိုလည်းဒူဟင်ဂျာဒုက္ခတွေကိုမျိုးတန်ကမြစ်တာရက်ခံပါတယ်
။အဲဒီကြောင့်တော့အဲ့လိုကြီးတဲ့ဆိုတာကကလုံးပြီးပြီးတော့မှဒီဒုက္ခတွေရဲ့အဲ့ကိုကျူးမယ်ဆိုတာဆိုတော့ဒီကုလသမဂ္ဂကကျိုးဆိုပြောလို့ဆိုရင်ဒါကလုံးဝကျွန်တော်ဟိုလက်ကနေမှမဟုတ်ပါဘူး။ဒါပြလို့ဒီကျွန်တော်လည်းလူတဲ့ကျွန်တော်လူသားပါကျွန်တော်မှလည်းလူတဲ့ဘုတ်ကျော်ဆိုတော့ကြည့်ပါတယ်ကျွန်တော်အဲကျွန်တော်အတော့အစားအသောက်ဆိုတာအချိန်ကြီးပြီးနေဆိုရင်ဒါကတော့ဒီအစားစားတော့တော့လာတာမဟုတ်ပါဘူးဒီတဲ့ကိုကျွန်တော်ဒီတဲ့ကိုစားတော့ပို့လာတာမဟုတ်ဘူးကျွန်တော်ဒီတဲ့ကိုအသက်အန္တရာယ်ကြောင့်လာတာဒီကျွန်တော်ဒီတဲ့ကိုအသက်အန္တရာယ်ကြောင့်ပါလာဆိုဆိုတော့သူတို့တီးတော့မှကျွန်တော်ကအဲ့မှာအတက်အန်ဒရိုက်ချိတဲ့နေရာကိုပြန်လဲပြင်းနေဆိုရင်ဒါကတော့ကျွန်တော်လာမခင်နေဘူးပြီးတော့ဒီကုလသမဂ္ဂနဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်ကိုကျွန်တော်ဟိုမက်တာရဲ့ပြောချင်တာကကျွန်တော်ဟိုအဲ့ဘက်ကလုံးဝလုံးဝကြောက်ရှင်နဲ့ဆိုင်ရမချိရဘူးကျွန်တော်မှာ
ကျိုးမော်ကိုပြောင်းရွှေ့ကြဖို့ဒုက္ခသည်တွေကိုနေ့စဉ်လို့လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေကတိုက်တွန်းမှုတွေရှိနေပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်သူတဦးတယောက်မှသွားလို့ရဆန္ဒမရှိကြောင်းစခန်းတာဝန်ရှိသူတွေကိုဒုက္ခသည်ကိုယ်စားလှယ်တွေကနေတဆင်တဘောထားပြောထားပြီးဖြစ်ကြောင်းလည်းကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမမောင်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်ပါဆန်ကျောဆန်ကဒုက္ခသည်ရောက်ဖို့ဆိုတာဘုံမဆန္ဒမရှိပါဘူးဘာကြောင့်လဲဆိုတော့အဲ့ဒီဆောင်းကမှာအဲဒီကြီးတွေဟောရေဒီယိုအင်ဒရက်ရှိတီတဲ့နောက်ပိုင်းမှာဟောသူနာမည်တွေပါဆိုက်တော့လာမယ်ဆိုလို့ဆိုရင်အဲ့ဒီလူကအလုံးစိုးရင်ချက်ဆိုအဟောအန်ကတ်မရှိနိုင်ဘူးအဲ့တော့ကျွန်တော်အဲ့ဒီပါဆန်ဆုံးပဲဆောဘူးသူကကနလိုမဆူလာဦးတယ်ဟုတ်ကဲ့သူကအပရီလမှာအပရီလမှာသူတို့ချက်တော့မပြောရတဲ့ဒီမှာကျွန်တော်အလက်ဒီမှာရှိတဲ့ camping တာဝန်ကံပေါ်ဒီမှာဒီလိုခေါ်ရအဲ့ဒီ IT officer တာဝန်ဟဲ့ဒေါက်တာကြီးမာဇီကောင်းဆောင်များကိုပြန်ခေါ်ပြီးရတဲ့ရုံမှာသူတို့ကစီရတာတော့ဘာလို့ပြတာတော့ဘာလို့ရှိပြီလဲဒါနဲ့ဆရာဒီဘာကြောင့်ဆိုဆွမ်းမှာလုံးဝအဲ့ဒီမှာဆွမ်းနေဆိုလို့ဆိုရင်ဘာမှဟောပတ်စံလည်းမရှိဘူးဒီမှာအဲ့ဒီမှာခင်ဗျားတို့နိုင်နေတာလည်းအဲ့ဒီမှာလုံးဆုံးဆုံးနေနိုင်နေသူတို့ဆိုတော့အဲ့ပူရာတွေပါရှိပြီလေဒါနဲ့ကျွန်တော်တို့ဆက်စီပုံလေးပါတာအဲ့ဒါဟာအဲ့ဒီဟာလို့ ုပြင်လိုက်တာကဘာကြောင့်လဲဘယ်လိုလဲဆိုလို့ဆိုရင်ဒီဘာကြောင့်ဆိုတော့ဆောင်းကိုဆောင်းမှုဆိုလို့ဆိုရင်ကျွန်တော်တို့ကကြည်အတူကြီးအနာမရှိပါဘူးလို့ဆိုတော့အဲ့တော့အဲ့လိုမျိုးဖြစ်သွားတာရှိတယ
်။ cost ကစားပေးတာခံအနာပိုင်းတယောက်ကတော့ပြောင်းရွှေ့ဖို့ဆန္ဒရှိတဲ့ဒုက္ခတွေဒီကိုစည်ရင်းကောက်ဖို့စီစဉ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားကြောင်း AFP သတင်းကဖော်ပြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတွေကိုစီးစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ရှင်။